အမျိုးသားပညာရေးဥပဒေကိုစတင်ကန့်ကွက်ပြီးမန္တလေးကနေရန်ကုန်အရောက်ခရီးရှည်ချီတက်နေကြတဲ့ចောင်းသားတွေဟာအခုဆိုရင်ပုတ်ပားကနေကြောက်ပရောင်းကိုရောက်နေကြပါပြီ။တစ်ချိန်တည်းမှာပဲမနေ့ကတော့ចောင်းသားခေါင်းဆောင်တချို့နဲ့အစိုးရကြားမှာရခဲ့တဲ့သဘောတူညီမှုအပေါ်တပိတ်မှောက်ចောင်းသားတွေကြားမှာစိုးရိမ်မကင်းဖြစ်မှုတွေလည်းရှိနေတာပါ။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေကိုစတင်ကန့်ကွက်နေကြတဲ့တပိတ်မောက်ကျောင်းသားတွေဟာအစိုးရနဲ့သူတို့ကြားဆွေးနွေးပွဲတွေမလုပ်ခင်အထိခရီးရှည်ချီတက်မှုကိုဆက်လုပ်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပြီးတဲ့နောက်မနေ့ကဆွေးနွေးပွဲနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်နေကြောင်းတပိတ်စစ်ကြောင်းကခေါင်းဆောင်တူဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ
်ဟုတ်အဓိကတော့ကျွန်တော်တို့ဘာကတာအကြောင်းသားတွေပေါ့နော်ဘာကတာအကြောင်းသားတွေအနေနဲ့ဆွေးနွေးပွဲကိုကျွန်တော်တို့မြင်လာတော့ခုပေါ့မြင်လာတော့ဗာလဲဆိုတော့ဒီတိုက်ပွဲအစဉ်ကအရင်မြင်လာပြီတော့အရင်မြင်လာပြီးတော့မြို့တိုင်းမြို့တိုင်းမှာကျွန်တော်တို့ဝင်လာပြီးဆိုလို့ရှိရင်မြို့လုံးကျော်ပေါ့နော်ထွက်ပြီးတော့အားပေးကြတယ်အားပေးကြတော့ဒီအချိန်အစိုးရလန့်လာလို့ထိန်းတဲ့အနေနဲ့အချိန်ဆွဲလာလို့ဒါကျွန်တော်တို့ဘာကတော့ကြောင်းသားတို့များကဒါကိုစိုးရင်ပြပန်းနေကြတယ်အမ
ဗုဒ္ဓမုနေတုန်းကတော့ဝဲလောင်နဲ့ပုတ်ပားကြကမြင်းဆိုင်တောင်ကြားမှာအတားအဆီးတွေကိုကြော်ဖြတ်ခဲ့ပြီးတဲ့နောက်မှာတော့ပုတ်ပားမှာညှိခဲ့ကြတယ်လို့ဒီကနေ့မှာတော့ကြောက်ပရောင်းမြို့မှာညှိရန်နာမှာဖြစ်ပါတယ်မနေ့ပိုင်းတုန်းကတော့လမ်းမှာအတားအဆီးတွေရှိတယ်ဆိုပြီးသတင်းတွေထွက်ပေါ်ခဲ့ပြီးမြဲကျောင်းသားတွေကတော့တတ်မှတ်ထားတဲ့လမ်းအတိုင်းခရီးရှည်ချီတက်မှုတွေကိုဆက်လုပ်ခဲ့တာပါလာမယ့်ဖေဖော်ဝါရီလ1ရက်နေ့ဆွေးနွေးပွဲမှာတပိတ်စစ်ကြောင်းကိုယ်စားလှယ်ချစ်တက်ရောက်မဲ့ရမဲသိန်းနီးပညာကောလိပ်ကကျောင်းသားကိုအောင်ထက်နိုင်ကလည်းသူ့ရဲ့စိုးရိမ်ပူပန်မှုကိုအခုလိုပြောပါတယ်
ဟုတ်ပြီကြောင်းမယ်ဒီဆွေးနွေးပွဲအရာပေါ့နော်ကျွန်တော်တပည့်တွေအမြဲရန်နာနေခြင်းနဲ့နေတဲ့ပုံစံမျိုးပေါ့သွားတာပါကျွန်တော်ဒီကနေ့တပည့်စစ်ကြောင်းကကျောင်းပရောင်းမြို့ရဲ့ဝင်လာပြီခင်ဗျာကျောင်းပရောင်း GDI ရှေ့မှာရောက်နေပါပြီအဲ့ကျွန်တော်တားပြီးလုပ်မယ်ဆိုတဲ့တင်းနေကိုမနေ့ကတော့ကြားလိုက်ပါတယ်ဒါပေမဲ့အခုကျောင်းပရောင်းမြို့ရောက်လာပါပြီဒါတားပြီးမှတော့လမ်းမှာမသိသေးဘူးခင်ဗျာ
ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဟာဘက္ကတများအဖွဲ့ချုပ်နဲ့တက္ကသိုလ်ကျောင်းသားများတက်မှတ်ကတက္ကသမြေလက်ကျောင်းသားများနဲ့စုစည်းထားတာဖြစ်ပြီးအမျိုးသားပညာရေးဥပဒေကိုစတင်ကန့်ကွက်တဲ့တပိတ်စစ်ကြောင်းများကိုအဖွဲ့၃ဖွဲ့ခွဲပြီးဥဆောင်နေတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်တွေတုန်းကတော့တဝယ်မြို့နယ်ပခုတ်ကူမြို့တို့မှာအမျိုးသားပညာရေးဥပဒေကိုစတင်ကန့်ကွက်မှုတွေဇက်တိုက်လုပ်နေပါတယ်ဒီကနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့ဘက်ကကျောင်းသားတက်မကတွေလည်းအမျိုးသားပညာရေးဥပဒေကိုစတင်ကန့်ကွက်မှုတွေလုပ်နေပါတယ်ARI တိုင်းဘက်ကနေရန်ကုန်ကိုချီတက်ဖို့အတွက်ကျောင်းသားတွေကတော့ပြင်ဆင်နေကြပြီးကျောင်းသားကောင်းဆောင်တွေရဲ့သဘောထားဆုံးဖြတ်ချက်တွေကိုစောင့်ဆိုင်းနေကြတယ်လို့ဆိုပါတယ်။နေပြည်တော်မှာအစိုးရဘက်ကတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲကိုတွားရောက်တက်ခဲ့တဲ့ဘက်ကတာများအဖွဲ့ချုပ်ကခေါင်းဆောင်တွေလည်းချီတက်နေတဲ့တပိတ်စစ်ကြောင်းကိုပြန်လည်ရောက်ရှိလာပြီးဖြစ်လို့သူတို့ရှေ့ဆက်လုပ်မဲ့လုပ်ငန်းစဉ်တွေကိုမကြခင်မှာထုတ်ပြန်သွားမှာဖြစ်ကြောင်းကိုတီဟဝင်းတင်ကဆက်ပြောပြပါတယ်။
ကောင်းကောင်းဒီအပြင်ဒီမှာပါလာတပိတ်စိတ်ကြောင်းမှာပါတယ်အကြောင်းသားတွေရောဖိုင်ကိုစလဲတွေရောအကုန်လုံးနဲ့အချိန်နဲ့ဆွေးနွေးပြီးွားလို့ရှင်ကျွန်တော်တို့ခုနှစ်နိုင်တို့လောက်ဆိုလို့ရှင်အဲ့ဒီဒေသရှင်အထွက်လိမ့်မယ်မှာ
အမျိုးသားပညာရေးဥပဒေပါအချက်လက်တွေဟာဒီမိုကရေစီပညာရေးကိုဖော်ဆောင်နိုင်ခြင်းမရှိဘူးဆိုပြီးအကြောင်းသားတွေကတပိတ်မောက်ခဲ့ပြီးတဲ့နောက်အစိုးရနဲ့လွှတ်တော်တို့ကတော့ပြန်လည်သုံးသပ်နိုင်ရေးပြောဆိုနေစင်မှာပဲအစိုးရဘက်ကအကြောင်းသားတွေတောင်းဆိုတဲ့၄ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးလုပ်ပေးပါမယ်ဆိုပြီးသဘောတူခဲ့တာဖြစ်ပါတယ်ဒီသဘောတူညီချက်ဟာအကြောင်းသားတွေတောင်းဆိုတဲ့အချက်တွေကိုဘယ်လောက်အတိုင်းအတာထိလှုပ်ဆောင်ပေးမလဲဆိုတာကိုတော့အကြောင်းသားတွေကစောင့်ကြည့်လေ့လာပြီးရှေ့လုပ်ငန်းစဉ်တွေကိုဆုံးဖြတ်ချက်ချသွားမယ်ဆိုပြီးပြောဆိုနေကြပါတယ်ရှင်